နိုင်ငံတော်သမ္မတဦးဝင်းမြင့်ဒေါက်ဆန်းစုကြည်တို့ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုံခြုံလုံဆောင်လဲဆိုပြီးရသသက်ကြီးပုံမှ905ခါဝင်းနဲ့အမှုတရွဲတဲ့ဆွဲချက်တင်ထားပေမဲ့တရားလိုပြတက်တဲ့တွေကိုမင်းမြန်စစ်ဆေးပြီးသလောက်ပြမှုကျွလွန်နေဆိုတာတက်တဲ့ပြနိုင်လောက်အောင်မခိုင်ပါဘူးလို့ဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေကပြောပါတယ်905ခါဝင်းအမှုအပါအဝင်နေပြည်တော်အထူးတရားရုံးမှာဒီနေ့ဇွန်လ6ရက်နေ့စစ်ဆေးခဲ့တာနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ
ဒီကနေ့ဇူလိုင်လ6ရက်နေပြည်တော်တည်ထောင်တရားရုံးမှာဒေါက်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့အမှုနှစ်ခုအတွက်ကြားနာစစ်ဆေးပါရယ်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရစသက်ကြီးပုံမှာ905ခါခွေတဘောဝဘေးရန်ရဲ့စီမံခန့်ခွဲမှုဆိုင်ရာဥပဒေပုံမှာ25ချိုးဖောက်တဲ့ဆိုရက်အမှုနှစ်မှုအတွက်စစ်ဆေးတာဖြစ်ပါရယ်ဒီအမှုနှစ်ခုစလုံးအတွက်တရားလိုပြတက်တဲ့တွေကိုစစ်ဆေးခဲ့တယ်လို့ဒေါက်ဆန်းစုကြည်ရဲ့အကျိုးဆောင်ရှင်းလင်းတွေကပြောပါရယ်ဒေါက်ဆန်းစုကြည်နဲ့အတူသမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုရဲတွဲတဲ့ဖြစ်တဲ့ပုံမှန်905ခါခွေချိုးဖောက်တဲ့ဆိုတဲ့အမှုမှာတရားလိုပြတက်တဲ့တွေရဲ့ထွက်ဆိုချက်တွေကပြစ်မှုကျူးလွန်တယ်လို့တက်တဲ့ပြနိုင်လောက်အောင်မခိုင်ပါဘူးလို့ရှင်းနေဒေါက်ဆန်းမာလာညွန့်ကပြောပါတယ်ဒေါက်ဆန်းစုကြည်တို့ဖမ်းဆီးခံထားရတဲ့အချိန်ဖေဖော်ဝါရီလ9ရက်နေ့73ရက်နေ့တွေမှာ NLD ဗဟိုကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ဆောင်ကိုတရားလိုဘက်ကတက်တဲ့အဖြစ်တင်ပြထားတာဖြစ်ပါတယ်
အဲ့တာရတဲ့ကိုသူကဒီဟိုကနေပြော group base ကနေထုတ်တယ်လို့ပြောတယ်။ channel base ကနေအမားတို့ကပြောတယ်အဲ့ base ကနေထုတ်တယ်ဘယ်သူတင်လဲဆိုတာလေသူကတက်တဲ့ inches ပါအဓိကတော့ဆက်မှာထွက်ဆိုထားမှာရှိ။နောက်73ရက်နေ့ကသာဆိုလဲသူ့ဂျုံကနေတက်ကနေထုတ်တယ်ဆိုတာလေသူပြောတာပဲတည်ရဲ့အဲ့လိုဘယ်လိုထုတ်တယ်ဆိုတာတက်နေသူမသိနိုင်ဘူး။သူတစ်ချက်အတန်တက်ရှိနေပေါ့နော်။နောက်ပြော start တော့တဲ့အချိန်လေးမှာစုစည်းကန်ဒီကအလုံးစိမ့်စိမ့်ကန်တာလေဒီမှာတမန်တော်အဆက်အသွယ်တက်နေပြီးတော့ကုပြရမအမားတို့ကစိမ့်စိမ့်ခံထားတဲ့အချိန်မှာဒီစာရွက်တွေထုတ်တဲ့အတွက်ဆိုတော့ကျဲကဲဆိုဒီစာရွက်တွေကစိမ့်စိမ့်ခံရနေအောင်ထုတ်တယ်ဘူးလက်မဲ့လည်းမပါဘူးဆိုတဲ့အတာဒါတရားမဟုတ်ဘူးပေါ့နော်ခုနှစ်ယောက်တင်းရလောပါအောင်ဖြစ်ပြီးသူတို့တင်းတင်နဲ့တက်တဲ့စာရွက်တောင်မှသူတို့ဘယ်ဟာထုတ်တယ်ဆိုတာသူတို့မပြောဘူးလေတက်တယ်မပြနိုင်ဘူးတင်းနဲ့ဘယ်နည်းပြင်တယ်ဆိုတာသူတင်းစာပြောရမှာလေနောက်တစ်ရက်ဆိုလဲသူရဲ့ကျဲကဲဒီအရကြီးက
ပြီးခဲ့တဲ့ရုံချင်းမှာပုံမှန်905ခါခွေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်တရားလိုဘက်ကတင်တဲ့တက်သေးတွေဟာလုံထုံးလုံနည်းနဲ့မညီဘူးဆိုပြီးဒေါက်ဆန်းစုကြည်ရှင်းနေတွေကပယ်ချခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့ပါဘူး။ဒါကြောင့်ဇူလိုင်လ5ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ခရိုင်ကလည်းလက်မခံဘဲပယ်ချခဲ့တာကြောင့်တိုင်းတရားရုံးတင်ပြဖို့ရှင်းနေတွေကပြင်ဆင်နေကြပါတယ်။တိုင်းတရားရုံးတင်ပြမယ့်အမှုအတွက်ဒီကနေ့ချောင်းနာပွဲမှာစစ်ဆေးမှုမလုပ်ဘဲရပ်နားဖို့ဒေါ်ဆန်းမာလာညွန့်တို့ဘက်ကတင်ပြခဲ့ပေမဲ့တရားသူကြီးကလက်မခံခဲ့တာကြောင့်ဒီကနေ့မှာအမှုဆက်စစ်ခဲ့တာဖြစ်ပါတယ်။အမှုနဲ့ပတ်သက်ပြီးတော့တရားမျှတတဖြစ်အောင်အထက်အဆင့်ဆင့်ကိုလိုအပ်ရင်အယူခံတက်ဖို့ဒေါ်ဆန်းစုကြည်ကလည်းလိုလားတယ်လို့ဒေါ်ဆန်းမာလာညွန့်ကပြောပါတယ
်။အမားတို့ကမနေ့ကခရိုင်ကထားတဲ့အမိန်ကခုနှစ်ရက်နေရမယ်လို့လည်းခုနှစ်ရက်တော့မဆက်နေရဘူးခုနှစ်ရက်နေရအောင်လုပ်ပြီးတယ်ပြောတယ်ဆရာတက်တာပေါ့ဒါပေမဲ့အမားဒါမဲ့အပတ်နေပြီးတော့သွားမှမတော်ရအဝတ်ဒီပြုတ်ဟန်ဒလီတိုင်အောင်ပြန်မှာပေါ့အမားတို့ကတော့ဟိုတနေ့တည်းကပေါ့အနည်းငယ်ဆက်ဆင်းတဲ့လေဆိုတော့အဆက်တာကတော့အန်တီယာဒီအမိန်ကိုဘယ်လိုဟိုဒီတက်လို့ရတဲ့အစီအစက်ပါဆိုတဲ့အတွက်အမားတို့ကတော့တက်မယ်ဒုံးကဟိုသူစစ်တာကသူစစ်တာကလည်းသူ့ရဲ့ရုပ်ရုပ်သူ့ရဲ့လုံကံလုံးကြီးဆိုတော့လည်းသူကတက်အန်ဂျာရာနဲ့ပမာပြောအမားတို့ဘက်ကဒီတက်ဒီပယ်လိုက်တဲ့အမိန့်ကြီးအတွက်ကတော့အမားတို့ကအဆုံးတက်မှာပါအမား
စစ်တပ်ကအာဏာသိမ်းပြီးသမရနယ်နိုင်ငံတော်အတိုင်ပင်ခံတို့ကိုဖမ်းဆီးထားခြင်းစစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တဲ့အကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်တွေကိုတရားလိုဘက်ကတက်တဲ့အဖြစ်တင်သွင်းပြီးဒါတွေကြောင့်အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုဆိုတဲ့ဥပဒေကိုချိုးဖောက်တယ်လို့တရားစွဲဆိုထားတာဖြစ်ပါတယ်ဒေါက်ဆန်းစုကြည်အပေါ်နောက်ထပ်ဆွဲဆိုထားတဲ့တဘောဝဘီအန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုပုံမှန်25နဲ့ဆွဲတဲ့အမှုအတွက်လည်းဒီကနေ့နေပြီးတော့တည်ထောင်တရားရုံးမှာစစ်ဆေးကြားနာပါဗျ။ဒီအမှုအတွက်ကိုတော့တရားလိုတက်တွေကိုစစ်မေးခဲ့တယ်လို့ရှင်းနေတွေကပြောပါဗျ။ဒီကနေ့စစ်ဆေးခဲ့တဲ့အမှုတွေအတွက်နောက်တစ်ချိန်တရားရုံးကတော့ဇူလိုင်လ23ရက်နေ့ဖြစ်ပါဗျ။ဒေါက်ဆန်းစုကြည်ဟာအခရီးလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နိုင်ငံတော်လွှတ်ချက်ပေါက်ကြားမှုဥပဒေပုံမှန် 31 ခငယ်ပိုးကုံသွင်းကုံဥပဒေပုံမှန် 8 ဆက်သွယ်ရေးဥပဒေပုံမှန် 69 အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန် 905 ခါခွေတို့အပြင်တဘောဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှန် 25 နဲ့အမှုက2ခုစုစုပေါင်းအမှု9မှုနဲ့တရားစွဲဆိုခံထားရတာပါရှင်
မကင်ပြူထွေးတင်ပြပေးခဲ့တာပါခင်ဗျာ